COVID-19 ကပ်ရောဂါကာလမှာမြန်မာနိုင်ငံတောင်ပိုင်းမှာနေရစွန့်ခွာတိမ်းရှောင်နေသူတွေအပါအဝင်ဒေသခံတွေအခက်အခဲတွေကြုံတွေ့နေကြရပါတယ်။ COVID ကာလမြန်မာနိုင်ငံတောင်ပိုင်းမွန်တိုင်းရင်းသားဒေသတွေမှာကျန်းမာရေးနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေသူတွေအများကြီးရှိနေကြပြီးအစိုးရရဲ့ထောက်ပံ့မှုတွေမရရှိနိုင်ပဲဖြစ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။COVID ကပ်ရောဂါကာလမှာစားဝတ်နေရေးအတွက်အခက်အခဲရှိနေကြတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ရှိခါတွေထောက်ပံ့ကြေးတွေပေးတဲ့အစီအစဉ်တွေရှိပေမဲ့မွန်တိုင်းရင်းသားအများစုရှိရာမြန်မာနိုင်ငံတောင်ပိုင်းဒေသမှာတော့အခက်အခဲတွေကြုံနေရဆဲဖြစ်တယ်လို့မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။အထူးသဖြင့်လက်နက်ကင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာအကူအညီလိုအပ်နေသူတွေအများအပြားရှိနေတယ်လို့လည်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းရဲ့စီမံကိန်းညှိနှိုင်းရေးမှူးပညာအပ်ပန်ကပြောပါရယ
်ကျွန်တော်ထင်တာတို့က government control area မဟုတ်တဲ့ခါကျတော့စီးရင်ကတော့ထွေအုပ်တွေကောက်တာဟုတ်ထွေအုပ်တွေကတင်တဲ့ခါကျတော့တို့ cooperation မရှိတာလားအဲ့လိုမျိုးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကအဲ့ဒါကြောင့်တို့မသိဘူးဗျတို့ရှိနေတယ်ဆိုတဲ့ဟာကိုဒီကအစိုးရရောဒီမွန်ပြည်တဲ့ပါတီကလည်းသူမထောက်ပံ့နိုင်ဘူးလေအစိုးရရောပြီးအလှရှင်တွေရောသူတို့ရှိနေတယ်သူတို့မဒီလိုခက်ခဲဖြစ်နေတယ်ဆိုတာကိုမသိကြဘူးအဲ့လိုမျိုးပေါ့သူတို့လောက်ဆရာရှိတာတော့လုပ်နေအစိုးရလည်းသူထောက်ပံ့ဆရာရှိတာသူထောက်ပံ့နေတာပဲလေအဲဒီသူတို့ကို list ထဲမှာကိုစဉ်းစားတဲ့အထဲမှာမပါဘူးပေါ့ခင်ဗျာ
ကိုဗစ်ကာလမှာအခက်ကြုံနေရသူတွေကအစိုးရကပထမအကြိမ်ထောက်ပံ့ပေးတော့ကအဲ့ဒီ data ကလူတွေစီးရင်ထဲမှာမပါခဲ့ဘူးလို့လည်းဗညာ event ကပြောပါတယ်အခုဒုတိယအကြိမ်ငွေသားထောက်ပံ့မဲ့အစီအစဉ်မှာတော့မွန်ပြည်တစ်ပါတီထိန်းချုပ်ဒေသကအင်ချီ 3,000 လောက်ကိုစီရင်ပေးထားတယ်လို့လည်းပြောပါရယ်။နိုင်ငံရချားမှာအလုပ်လုပ်နေကြသူတွေကလည်းကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်ပြီးနေရက်ပြန်ခဲ့ရတာတွေရှိတာကြောင့်သူတို့တွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့နဲ့အစားအသောက်ထောက်ပံ့ပေးဖို့အတွက်လည်းအခက်အခဲရှိနေကြတယ်လို့အစီရင်ခံစာမှာရေးသားထားပါရယ်။ဧပြီလပထမပတ်လောက်မှာကိုပဲနေရက်ပြန်လာသူအစီအတွက်ကမွန်ပြည်နယ်တခုထဲမှာ1000ခွဲကျော်ရှိခဲ့တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုအတွက်လိုအပ်ချက်တွေရှိနေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ညှိနှိုင်းဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိနေသေးတယ်လို့လည်းပညာ event ကပြောပါတယ်
။သူရကဆိုတော့မွန်ပြည်တစ်ပါတီနဲ့သူတို့ committee ရှိတယ်သူတို့ဖွဲ့ထားတာဒီ covid ကူညီစောင့်ရှောက်ဖို့ဆိုရင်ပြီးတော့တိုင်းနာလက်နက်ကိုင်တွေနဲ့ပူးပေါင်း committee တွေရှိတယ်။အဲ့ဒါခါကျတော့သူတို့နဲ့ဒီမှာ policy တခုတော့သူတို့ရှိနေတယ်ပေါ့နော်။အစိုးရတော့သူ policy ရှိပြီးသားပေါ့ဒီအဲ့တော့ဒီတိုင်းရင်းသားလက်နက်ကင်လက်အောက်မှာရှိတဲ့ကြေးရွာတွေအတွက်ကိုဟိုမှာထားပန့်ကြေးပေးမယ်ဆိုရင်ဒီလူတွေကိုပါထည့်ပြီးတော့ policy တွေဆွဲဖို့လိုတယ်ဆိုရမွန်ပြည်တစ်ပါတီကိုလည်းစီးရင်ကောက်ခိုင်းပြီးတော့အဲ့လိုမျိုးတင်ခိုင်းပြီးအဲ့ဒါကိုပေးအဲ့ဒါမှပဲကျွန်တော်တန်းတူညီမျှမှုရှိမယ်အဲ့ဒါဆိုတော့သူတို့မှာငကိုပူပေါင်းပြီးသား committee ရှိတယ်အဲ့ committee ကအလုပ်လုပ်ဖို့ပေါ့နော်သူတို့ပူပေါင်းဆက်သွယ်မှုပို့ပြီးတော့ဟန်ပြပဲဖွဲ့တာမဟုတ်ဘဲနဲ့တကယ်အလုပ်လုပ်နိုင်ဖို့အဲ့လိုမျိုးတွေဖြစ်စေချင်တာပေါ့နော်
မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့ကဒေသခံ80ကျော်ကိုမေးမြန်းပြုစုထားတဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့အစီရင်ခံစာမှာတော့အစိုးရထိန်းချုပ်မှုအောက်မှာရှိနေတဲ့ဒေသတွေနဲ့တန်းတူတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်တဲ့ဒေသတွေမှာလည်းအကူအညီပေးနိုင်အောင်ကြိုးပမ်းဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သတ်ချက်မထားဘဲခွင့်ပြုဖို့နဲ့သတင်းလွတ်လပ်ခွင့်ရရှိဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းထားပါတယ်COVID-19 ကပ်ရောဂါကနေပြန်လည်ထူထောင်မှုကြိုးပမ်းတဲ့နေရာမှာအစိုးရတွေအနေနဲ့ဒုက္ခသည်တွေအိုးအိမ်စွန့်ခွာနေထိုင်ရသူတွေအရေးကိုဦးစားပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေ့အထင်အမှန်အဖြစ်ဇွန်လ20ရက်နေ့ကပြောကြားရမှာတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။